မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေစိုးရင်စရာကောင်းလာပေမဲ့တာမန်ပြည်သူလူထုကိုထိခိုက်စေနိုင်တဲ့အရေးယူတန်ခတ်မှုတွေကြည်ကြဲပြင်းပြချမှတ်တာမျိုးကိုမထောက်ခံဘူးလို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတအဝင်းမြင့်အပါအဝင်ထိမ့်သိမ်းခံထားသူတွေပြန်လုပေးဖို့သူ့အနေနဲ့မျှော်လင့်ကြောင်းဒါမှသာဖေဖော်ဝါရီလတရနေ့ကစပြီးတော့အာနာရယူထားတဲ့စစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းနိုင်မယ်လို့လည်းဝန်ကြီး Vivian Bala Christian ကလွှတ်တော်မင်ကမာထက်သွင်းပြောကြားသွားပါတယ်။ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာအစိုးရဝန်ထမ်းတွေကိုဖမ်းဆီးတာအင်တာနက်လိုင်းတွေဖျက်တာနဲ့မြို့တွေကလက်မတွေပေါ်မှာလက်နက်ကင်တပ်ဖွဲ့တွေနဲ့တင်ကားတွေဆီလိုထားတဲ့အပေါ်စင်ကာပူနိုင်ငံကဆိုရင်ကြောင်းလဲဝန်ကြီး Bala Christian ကပြောဆိုခဲ့ပါတယ်။တင်းမာမှုတွေပြေလည်သွားအောင်အရေးတကြီးလုပ်ကင်လာလိမ့်မယ်လို့မျှော်လင့်ကြောင်းလက်နက်မဲ့ပြည်သူတွေအပေါ်အကြမ်းဖက်တာတွေမလုပ်သင့်သလိုညှဉ်းပန်းစွာအပြေရှာနိုင်မယ်လို့မျှော်လင့်ပါတယ်လို့လည်းပြောဆိုခဲ့ပါတယ်။နှွေမာရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးစစ်တပ်ကအာဏာသိမ်းလိုက်တာဟာမြန်မာအစည်းအဝေးရေးနောက်ပြန်ဆုတ်သွားစေတဲ့အထက်ကလုပ်ရည်ကြီးတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။စင်ကာပူနိုင်ငံဟာမြန်မာနိုင်ငံရဲ့အထက်ကအစည်းအဝေးမြုပ်နှံသူတဦးလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့လက်ရှိအခြေအနေတွေကစင်ကာပူရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်နိုင်ခြေနဲ့ပတ်သက်ပြီးတော့လှိလာသုံးသပ်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်ဖို့လက်တလောကြီးညာထားတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ပါဝင်တာဖြစ်ပါတယ်။